ရန်ပြည်တောင်ပိုင်းပင်လောင်းမြို့နယ်နဲ့ဖဲခုံမြို့နယ်အဆက်မှာရှိတဲ့ဗမောက်ကျေးရွာနာကစစ်ဘေးရှောင်ထွက်ပြေးနေတဲ့ပြည်သူတွေအပေါ်ကိုစစ်တပ်ကဒရုန်းနဲ့ပုံကျဲခဲ့လို့ကလင်းငယ်တယောက်အပါအဝင်ဒေသခံ2ယောက်တည်ဆုံးပြီးတော့6ယောက်တန်းရရှိခဲ့ပါတယ်။ကင်နီတက်တွေထိန်းချုပ်ထားတဲ့နေမျိုးတွေအပေါ်စစ်တပ်ကနေ့စဉ်ရက်စက်ဆိုသလိုလေကြောင်းတိုက်ခတ်မှုတွေလုပ်နေတယ်လို့ကင်နီဟုတ်လူမှုကွန်ရီအဖွဲ့ကပြောပါတယ်။ဒီကြောင်းရန်ကုန်ကပြစ်ပို့ထားတဲ့သတင်းကိုအခြေခံပြီးတော့မဆုမွန်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
ထွက်ပြေးနေကြရတာပါ။အောက်တိုဘာလ31ရက်နေ့ကြာသာပတေးနေ့မနက်9နာရီလောက်မှာတော့ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်နဲ့ဖဲခုံမြို့နယ်အဆက်မှာရှိတဲ့ဗန်းမောက်ကျေးရွာကနေထရော်လာကြီးနဲ့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြတဲ့ရွာသူရွာသားတွေအပေါ်ကိုစစ်တပ်ကဒရုန်းနဲ့ဗုံးကျဲတိုက်ခိုက်တဲ့အတွက်ကလေးငယ်တအူးအပါအဝင်2ဦးသေဆုံးခဲ့တယ်လို့ကရင်နီလူခွေအဖွဲ့တီထောင်သူကိုပညာကပြောပါတယ
်။စစ်ကောင်စီရဲ့ဟိုဒရုန်းပေါ့နော်ဒီဗန်းမောက်ကြည့်ရမှာဘာမှကြောက်စရာကဒီကျွန်တော်တို့ဖက်ကုံနဲ့ပင်လောင်းပြည်နယ်ဆက်လက်မှာရှိတဲ့ရွာပေါ့နော်အဲ့ဒါကိုဘုံကျဲကျုံနဲ့ဘုံကျဲတက်ခဲ့တဲ့တမောအာကလင်းငတ်ဦးတိဆောက်ပြီးတော့မှလူကိုဦးပေါ့နော်ဒီလူကိုကိုဦးချစ်ခိုင်တရားရရှိသွားတယ်ဆိုတော့ဟိုကျွန်တော်တို့ရင်းရရှိပါတယ်ပေါ့အ
ဲ့ဒီဘုံကျဲတိုက်ခိုက်မှုမှာဒဏ်ရာရထားတဲ့ကလင်းငယ်ကိုစေကုသဖို့အတွက်စေဘေးဆောင်တွေကိုကူညီပေးနေတဲ့ကရင်နီဟုတ်အဖွဲ့ကနေပြီးတော့တည်ဆောင်လာတဲ့အချိန်မှာတေဆုံးသွားတာလို့လေကရင်နီဟုတ်မြေပြင်တာဝန်ခံက VOE ကိုပြောပါတယ်
။စာကြံတော့လက်နဲ့ကြည့်ပဲထင်လိုက်တာ။နောက်ပါကျွန်တော်ဆန်တင်နေတဲ့အရှိူအိတ်ရဲပေါ်နဲ့ရဲပေါ်နှစ်ယောက်ကဒီခလီလေးကိုတည်လာတယ်။ခြေကတပြမှုဆိုပြီးတော့ဝီးတော့လက်ခီကလည်းဆိုးတော့သူတို့နားကိုကျွန်တော်လက်လွဲယူလိုက်တယ်ပေါ့နော်။အိတ်သေးလေးကိုရတယ်လို့ကျွန်တော်တို့ကားနဲ့ပဲတင်သွားလိုက်မယ်လို့ဆိုင်ကနေကအစင်မပြေတော့ဘူးလို့အမင်းကျွန်တော်တို့ပို့လိုက်တော့နောက်ကအသေးစိတ်တွေတော့မသိရဘူးဗျ။ကြောပြတာတော့ကျွန်တော်တို့တရားတစ်လောက်ကတော့တစ်ယောက်ကပွချင်းမိသေးတယ်။၉ယောက်ကတရားရတယ်။ပြီးတော့ဒီကလေးလေးပါရင်တော့၄ယောက်ပေါ့နော်။ဒီကလေးလေးလည်းမနေ့ကဆုံးသွားပြီဆိုရင်။အဲမနေ့ကတိုက်ပွဲမဖြစ်ဘူးဗျ။မနေ့ကတိုက်ပွဲမဖြစ်ဘူး။ပုံမှန်ဆိုရင်တော့သူတို့ကညနေပိုင်းမှာလက်နက်ကြီး drone တွေနဲ့တုံးပြီးတော့သူတို့ကစစ်ကြောင်ထိုးတာပေါ့နော်။တိုက်ပွဲတော့မဖြစ်ဘူး
။120မမ drone ဘုံနှလုံးပြစ်ချတိုက်ခိုက်ခဲ့တာကြောင့်စုစုပေါင်း2ဦးသေဆုံးပြီးတော့6ဦးဒဏ်ရာရခဲ့တာဖြစ်ပါတယ်။ဗမောက်ကျေးရွာတွေကရွာသူရွာသားတွေကိုဘေးလွတ်ရာကိုကယ်ထုတ်ပေးပြီးတော့စစ်ဘေးရှောင်တွေအတွက်ကာကွယ်ရေးတပ်တွေကစံရိတ်ခါတည်ထုတ်ပေးနေတဲ့အချိန်မနေ့တုန်းက drone နဲ့ပုံကျဲခံခဲ့ရတာလို့မြေပြင်မှာရှိနေတဲ့ကရင်နီဟုတ်မြေပြင်တာဝန်ခံက VOE ကိုပြောပါတယ်။
ကုံပြီဗျကျွန်တော်တို့ကယ်ထုတ်နေတာတော့နည်းနည်းကြာပြီ။ကုံပြီမနေ့ကတော့နောက်ဆုံးကုံပြီးတော့မှအဲဆန်စပါးတွေတဲ့ပြင်းနေတာပေါ့သူတို့စားနုစားဖို့အတွက်ဟိုဘက်ရောက်လို့ချင်းစစ်ဆောင်ရောက်လို့ချင်းခက်ခဲမှဆိုလို့ဆိုပြီးတော့သူတို့ကဆန်နေစပါးတွေတဲ့ချင်တယ်တဲ့တဲ့ပြလို့ရလားဆိုတော့ကျွန်တော်တို့အချိန်နေကြည့်ပြီးတော့အချိန်နေကောင်းတဲ့ပြင်းမယ်ဆိုပြီးတော့အဲ့ဒါမနေ့ဖြစ်မနေ့ကအဲ့ဒါတဲ့ပြင်းနေတဲ့အချိန်ဖြစ်သွားတာ
စစ်ကောင်စီတပ်တွေဟာပင်လောင်းလမ်းမိုက်ကနေထိုးစစ်ဆင်လာတာကြောင့်ပင်လောင်းနဲ့ဖဲခုံမြို့နယ်နေဆက်မှာစီးရဲတင့်မာနေတာကတလားကြော်ကြလာပြီးဖြစ်ပါတယ်စစ်တပ်ဘက်ကလက်နက်ကြီးတွေ drone တွေနဲ့တိုက်ခတ်လေးရှိပြီးတော့တော်လိုင်းရေးပူပေါင်းတပ်ဖွဲ့တွေကလည်းပြန်ပြီးတော့ပစ်ခတ်လေးရှိတယ်လို့ကရင်နီဟုတ်မြေပြင်တာဝန်ခံက VOA ကိုပြောပြပါဗျ။ပြီးခဲ့တဲ့စက်တင်ဘာလ22ရက်နေ့တုန်းကလည်းလက်တိန်ကျေးရွာမှာလေရင်နဲ့ဘုံကျဲလို့အသက်30ကျော်အမျိုးသမီးတဦးသေဆုံးပြီးတော့10ဦးပြင်းထန်ဒဏ်ရာရရှိခဲ့ပါဗျ။လေရင်ဘုံကျဲမှုကြောင့်ရှမ်းကယားဒေသမှာစက်တင်ဘာလအတွင်းမှာကျောင်းလေရွယ်ကလေးငယ်9ဦးအပါအဝင်17ဦးထပ်မံတေဆုံးပြီးတော့50ကျော်ထိခိုက်ဒဏ်ရာရခဲ့ကြပါတယ်။လက်တလောပင်လောင်းနဲ့ဖဲခုံမြို့နယ်တွေဘက်မှာစစ်ကောင်စီက drone တွေနဲ့တုံးပြီးတော့ဘုံကျဲလို့အရက်သားထိခိုက်တေဆုံးရတာနဲ့ပတ်သက်လို့စစ်ကောင်စီရဲ့ရှမ်းပြည်နယ်အစိုးရအဖွဲ့ပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိမ်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့စက်ပိတ်ထားပါတယ်ရှင်။